တူမြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာ ANU အမျိုးသားတိုးတက်ရေးပါတီခေါင်းဆောင်ဦးခုထဲဘူးဖဲဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့မှမြန်မာနိုင်ငံကိုအေဂျင့်တင်ငိတ်တိုးတက်အောင်ဖော်ဆောင်နိုင်မယ်ဆိုတဲ့ယုံကြည်ချက်နဲ့စစ်အာဏာရှင်စနစ်ကိုဆန့်ကျင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားခေါင်းဆောင်လူပါ ANU တော်လှန်ရေးအဖွဲ့ဟာလွတ်လပ်ရေးရာပြီးစကာလကစလို့ဒန်းသူအခွင့်အရေးအတွက်လက်နက်စွဲကင်တိုက်ပွဲဝင်လာခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း60နီးပါးကာလ1958ခုနှစ်မေလ2ရက်နေ့မှာ KNPB ပါတီစတင်ဖွဲ့စည်းထူထောင်ခဲ့ဖို့အကြောင်းပါတီရဲ့လက်ရှိဥက္ကဋ္ဌဖြစ်သူဦးခုထဲဘူးဖဲကဒီလိုစပြောပြပါတယ
်1950နဲ့60ခုနှစ်မှာဆန်ဆပ်ပြားဆွေးရဖြစ်လာတော့ပုံစံဒီလိုလေပြီးဖတ်ဆပ်ပြားဆွေးရလာပြီးတော့ကိငူလာရောက်တိုက်ဖိတ်ဖတ်ရဲ့အဲ့ဒီမျိုးရောက်တယ်လို့ဒီညပြခုခါတဲ့ပြည်ညမျိုးစားခုခါတော်လဲထောက်ပြီးမှခုခါတယ်ခုခါပြီးမှခုခါရဲ့ခုခါရဲ့နဲ့နိုင်ငံပါတီမျိုးဆီလို့ရှိနေဖြစ်ဦးစေကြည့်ရတစ်ခါကမှဆက်ကွန်ခုနီမှာကင်ဒီပီရဲ့ဒီနမီတက်တဲ့ပါတီစုအဖြစ်ထောက်နေတယ
် KMPP အဖွဲ့ဟာလက်နက်စွဲကင်တော်လှန်လာခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း60အတွင်း1995ခုနှစ်ကတကြိမ်အပြစ်ခတ်ရစဲခဲ့ပူပြီးနှစ်ဖက်သဘောတူညီထားတဲ့စီကံချက်16ချက်လုံးကိုစေစိုးရဘက်ကဖောက်ဖျက်ခဲ့တဲ့အတွက်အပြည့်အကလ3လကြာမှာပဲလက်နက်ကင်တော်လှန်ရေးကိုပြန်လည်ဆင်နွှဲလာခဲ့တာဖြစ်တယ်လို့ကယင်းဒီကောင်းဆောင်ဦးခုတဲဘူးဖက်ကပြောပြပါဗျ။တိုင်းရင်းသားအခွင့်အရေးပြည်내ပြည်မှဒန်းသူအခွင့်အရေးကိုအာမခံတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာတဲ့အထိဆက်လက်တိုက်ပွဲဝင်ရမှာပဲလို့သူကပြောပြပါဗျ။ပမာ
အစိုးရဆက်ဆက်ရနေပြီးတော့ဒီအုပ်ချုပ်လာတဲ့ဆိုတာပြည်내ကကိုသူတို့လူဝက်ကလိုနီအဖြစ်သူတို့ထားပြီးတော့အုပ်ချုပ်လာတဲ့သဘောရှိတယ်လေအဲ့ဒီပြောမှရှင်ရှင်းတဲ့ကလိုနီလူတဲ့တော့အဲ့လိုဖြစ်တယ်လေအဲ့တော့ဒီပြည်내တွေကခံရတယ်အခုကလည်းကြည့်ဘူးလားသူတို့ဆေးရစတာတွေထုတ်ရောင်းနေဆိုတာကလိုပြည်내ပဲကလိုလူကြီးတွေရောင်းနေအများကြီးတော့ငါဖားပဲရတယ်ရှင်တဲ့သဘောပဲလေအဲ့တော့ဒါတွေကလည်းမကောင်းဘူးပေါ့နော်ဒီအခြေအုပ်လေးမြန်မာပြည်နဲ့ပြည်ပါကုမအကောင့်ထဲမှာပေါ်ပေးဦးဘာကုမအကျိုးပြည်တဲ့အခြေအုပ်လေးရေးချရတယ်ဆိုတော့ပြည်နယ်ကလည်းဆက်လက်ပြုလုပ်ရမှာပေါ့ဒုစိုက်ဖို့ဘီလိုဒုမစားရတော့ဘယ်လိုနေလဲဒီစားလေးဒုပိုင်လို့ဒီဒုပိုင်လို့ဒီဒုဒုလူမျိုးတွေညှပ်နေမှာဘယ်ကူတားရည်နိုင်ငံရေးပြဿနာအဝဝပြည်လဲစီရေးအတွက်ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုတွေနဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးပြီးလက်တွေ့ကျကျဖြေရှင်းဆောင်ရွက်ဖို့နိုင်ငံတကာမိသားစုကနှစ်ပေါင်းများစွာတိုက်တွန်းဖြောင်းပြခဲ့ပေမဲ့ဒီတိုက်တွန်းချက်တွေကိုစေအစုအဝါကဖီလာဆန့်ကျင်ပြီးလမ်းပြမြေပုံ9ချက်ကိုတစ်ဖက်သက်ရေးဆွဲကသူလိုချင်တဲ့ပုံစံအတိုင်းတစင်ချင်းအကောင့်တွေပေါ်လာခဲ့တာအခုဆိုရင်2010ရွေးကောက်ပွဲပြီးလို့ကြီးမှန်းချက်အလုံးပြည့်မြောက်လူနီးနေပါပြီဒီအခြေအနေကိုဥခုတဲ့ဘူးဖဲတို့လိုတိုင်းရင်းသားကောင်းဆောင်တွေကဘလို့တုံ့တက်ပြီးဆောက်ရွက်သွားကြဖို့ရှိပါတယ်လေ ဒီနေ့ပုံမှန်ညီတက်နေတဲ့အခြေအနေကအကောင့်ဖဲကိုဘယ်လိုမှမသွားနိုင်ဘူးအဖြစ်ဆိုတော့အခုရွေးကောက်ပွဲလုပ်ပြီးလို့ရှိရင်တော့တက်လာမဲ့ဒီပါလီမန်တော်ကနောက်ဖို့ရှိနေဆရာတော်တော့ဆိုဒီတဲ့ပုံရှုံးမယ်လို့ပဲကျွန်တော်တိုင်းရင်းသားကနေပြီးတော့မြင်ပါတယ်အဲကျွန်တော်ကိညောင်းဆောင်လေအဲ့လိုမျိုးကြီးမှဒီရှေ့ဆက်ကျွန်တော်တို့ဘယ်လိုရပ်ပြရမလဲဘယ်လိုဆက်ပြီးတော့တိုက်ပွဲကိုရမယ်ဆိုတာကျွန်တော်တို့အခုကဆက်မှနေပြီးဖြစ်ပါတယ်ဒီတိုင်းသားအလုံးအားလည်းဖိလုံးမျိုးမျိုးအောင်နောက်ပြီးတော့ဒီမိုကရေစီဖွဲ့စည်းနဲ့ပူးပေါင်းပြီးတော့ဒီဆောက်ရနေအောင်ဆိုတဲ့သဘောကိုပဲအဲ့ဒါပဲကျွန်တော်ကိညောင်းနေအဲ့ဘက်မျိုးလေးပါတယ
်စေစိုးရကရွေးကောက်ပွဲကျင်းပပြီးအစိုးရတည်းရဲ့တင်မြှောက်နိုင်ဖို့ကြိုးပမ်းနေတယ်မှာပဲပြည်တွင်းက NLD ခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေကဒုတိယပင်လုံညီလာခံကြီးခေါ်ယူကျင်းပရေးအတွက်လှုပ်ရှားဆောင်ရွက်နေကြပါတယ်။ကယင်းဤတိုင်းရင်းသားခေါင်းဆောင်ဦးခုတဲဘူးဖဲကတော့ဒုတိယပင်လုံညီလာခံပေါ်ပေါက်ရေးကြိုးပမ်းမှုဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးပါတဲ့ခြေလှမ်းတည်ရဲ့လို့ရှုမြင်ပါတယ
်။ဒုတိယပင်လုံညီလာခံလှုပ်တာကတော့ကျွန်တော်အလားထောက်ခါပါတယ်။ဘာဖြစ်လို့ဆိုတော့ပထမပင်လုံညီလာခံမှာကျွန်တော်ကိညာသိချင်တဲ့တိုက်ကြီးဖြစ်နေတယ်။အဲ့တော့ကျွန်တော်မတက်ပါဘူး။ကျွန်တော်လည်းဘာမှပတ်တက်ပါဘူး။အဲ့မဲ့အခုကဒီဒုတိယဖီလိုမီနာဆောင်ကဆိုတော့ကျွန်တော်လည်းဆက်တဲ့ဒီဆောက်ဖို့ကကျွန်တော်ပါဝင်နေတယ်ဆိုတော့ဒါကျွန်တော်ကထောက်ခံပါတယ်လူမျိုးတည်တယ်လို့လည်းကျွန်တော်ထောက်ခံပါတယ
်တိုင်းရင်းသားလူမျိုးအသီးသီးတန်းညူညီမျှရေးမြန်မာပြည်တိုးတက်သားရရေးအတွက်ရည်မှန်းချက်တွေထားပြီးတော်လှန်လှုပ်ရှားလာခဲ့တာ
ဆယ်စုနှစ်တွေတစ်ခုပြီးတစ်ခုကျော်ပြတ်လာခဲ့ပြီဖြစ်သလိုဥခုတဲ့ဘူဖဲတို့လိုတိုင်းရင်းသားကောင်းဆောင်တွေလည်းအသက်အရွယ်တွေတပြေးပြေးကြီးရင်လာကြပါပြီ။ဒါပေမဲ့မနာမနေဆက်လက်ကြိုးပမ်းတိုက်ပွဲဝင်နေတာပါကြောင့်ပါလဲ
။ကျွန်တော်ကတော့ဒီကိုယ်သမိုင်းပြည်တော်ဝင်အရပဲကျွန်တော်ဆောင်ရရတယ်လေ။အပြင်ဆိုတော့ဘူမာလီဒီကိမှာကျွန်တော်အသက်ကြီးရပြီရောမယ်။အဲကျွန်တော်ကဥဆောင်ပြီးမှဘာမှလုပ်ခဲ့လို့ဆိုလို့ရှိလူငယ်တွေလည်းတက်လာပြီးတော့သူကလုံးမလို့ကဆက်ဆက်ဖြစ်နေမယ်။အပြင်ဆိုတော့ကိုယ်ပမာပြီးမှစိဖွဲ့ချိန်ကခက်ခက်စီရလူငယ်တွေကဒီတော်လာရေးတို့ဒီနေနိုင်ရေးတို့ပြီမလို့ချင်ဘူးလေ။အဲတော့အဲ့ဒီလိုဖြစ်လာလို့ဆိုကြတယ်တော့ဘယ်မှာပြိတ္တဝါရဆက်လက်ဆောင်ရည်နေချစ်ပြီးပါလေ။ဒါမျိုးတော့
နောက်ဆုံးအနေနဲ့တင်ပြချင်တာကကရင်တိုင်းသားကောင်းဆောင်ကြီးရဲ့အနာဂတ်စိတ်ကူးတဲ့ကမြန်မာပြည်ရဲ့ပုံရိပ်လွှာပါပဲ။
အဲဒီပမာပြည်မှာရှိတဲ့တိုင်းရင်းသားရောပမာပါဝေအားလုံးပေါ်လဲပမာပြည်ပြည်လားအားလုံးကတော့တရားမျှတတဲ့အုပ်ချုပ်ရေးစနစ်အောက်မှာပဲရှိစီစီနေလေပမာဖက်ဒရယ်ဆိုပြီးရှိတယ်ထဲပြီးတော့ရဲအဖြစ်ကဥဒီရေးဆက်တာတိုင်းသူမျိုးနဲ့ကြောင့်လို့ပွားဖို့လိုတယ်အဲ့တော့ဒီဒီမိုကရေစီဆိုတာလည်းရှိဖို့လိုတယ်အဲ့ဒါဒီအဲ့တော့ဒီပြည်နယ်ကမောင်မယူရီးယားကြည့်လိုက်သူကတော့ဒီမျိုးကြီးကပြေဝါစီတော့ဒီကဘယ်လိုရှိပါလဲလူတွေရဲ့အခွင့်အရေးပုံမှန်ရတာပေါ့အဲပမာပြရတော့ဒီမျိုးကြီးကအခွင့်အရေးဒီမှာပြောနေသူအနာရှင်နေမှာဖြစ်တော့အဲ့ဒါဒီကတော့လူတို့တွေကဘာမှဒီမျိုးကြီးကအခွင့်အရေးမရဘူးအဲ့လိုဖြစ်နေတော့ဒါတွေစဉ်းစားဖို့လိုတယ်လေဒါတော့ဒီအခွင့်အရေးကဒီမျိုးကြီးကအခွင့်အရေးရအောင်သူမှကျောင်းတော့ဆက်လက်ပြီးတိုက်ပွဲဝင်ဖို့လိုမယ်ဆိုတော့ကျွန်တော်ယူဆပါတယ
်
ကရင်ဒီအမျိုးသားတူတက်ရေးပါတီကောင်းဆောင်ဦးခူတဲဘူဖဲရဲ့တော်လှန်ရေးစိတ်ဓာတ်နဲ့နိုင်ငံရေးအတွေးအမြင်တချို့ကိုကောက်နှုတ်တင်ပြခဲ့တာပါဘူးတပတ်သူ့အတွေးအမြင်အစီအစဉ်ကိုလည်းဒီမှာကျန်းလာလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ